ကျေးဇူးတော်ရှင်ဆရာတော်ရှင်သူမြတ်ကြီးဖေယနေ့ည1385ခုနှစ်တပေါင်းလပြည့်ကျော်12ရက်2024ခုနှစ်ဧပြီလ5ရက်တောက်ကြနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောဖခင်ကြီးဦးတင်မောင်မိခင်ကြီးဒေါ်အောင်ကြည်တို့အားရည်စူး၍သာသမီမြေတစုမန္တလေးမြို့ဥပောက်ဒေါ်စန်းညော့မိသားစုဝဲလုံသွုံမိခင်ကြီးဒေါ်ခင်ခင်ကြီးအားရည်စူး၍ကိုစီသူအောင်မမေချိုချိုထွန်းမိသားစုဥယင်စံတော်တင့်တဲ့မောင်မြိုင်အားရည်စူး၍ဒေါ်ဝင်းဖြူဖြူ48နှစ်ပြည့်မွေးနေ့လူအသက်89နှစ်ပြည့်အဖွားဒေါ်တင့်တင်မွေးနေ့လူနဲ့သာသမီမြေတစုဦးဆိုင်မြို့မြင့်ဤ83နှစ်ပြည့်မွေးနေ့လူမိဘများအမှုထား၍မတ်တိတ်တိတ်ထပ်ပိုင်မွေးနေ့လူဒေါ်ချိုချိုဝင်းဤဧပြီလ6ရက်နေ့တွင်ကြောက်ရွံ့သောအသက်65နှစ်ပြည့်မွေးနေ့အလူ USA နှစ်ဖက်သောမိဘများဖြစ်ကြသောဦးခင်မောင်အေးဒေါ်ခင်ကြီးဦးတင်စိန်ဒေါ်မြအေးနှင့်ခင်ဗျားဖြစ်သူဦးခင်မောင်ထွန်းတို့အားရည်စူး၏ဒေါ်ထေးထေးကျော်မိသားစုရန်ကုန်မြို့မခန့်ဤတရားလူမှုတုံမြို့ဦးလှညော့ဒေါ်တင်တင်ထေးမိသားစုဆရာတော်ဖျားမှုထား၍ဦးအောင်ချစ်ဒေါ်မြမြဆန်းမိသားစုရန်ကုန်မြို့ဖခင်ကြီးဦးချုံငါအားရည်စူး၍မိခင်ကြီးဒေါ်ခင်ခင်အေးမိသားစုကြောက်တန်းမြို့ဦးတင်ဝင်ဒေါ်နီအားမှုထား၍ဒေါက်တာရင်ရင်ဝင်းမိုက်ကယ်ရိုဇန်ပရမိသားစုကွယ်လွန်သူဖခင်ကြီးဥဆက်ခွန်ကွယ်အားရည်စူး၍မိခင်ကြီးဒေါ်နန်းရွှေအောင်အားဦးထိတ်ထားလျက်တမီမနန်းအင်ခန့်ခမမိုးပွင့်ဖြူနှင့်မောင်နှမတစုမန္တလေးမြို့နှစ်ဖက်မိဘများကိုရည်စူး၍ဦးသန်းမြင့်ဒေါ်ခင်မေမိသားစုပြည်ဦးလင်တို့မှစုပေါင်းဆင်ခြင်းမပလို့အပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လင်၍ကျေးဇူးတော်ရှင်ပါမောက်ခတ်ကျုပ်ဆရာတော်ဖရာကြီးမှတရားဒေသနာတော်များဟောကြားခြင်းဖြင့်ပေးသနာတော်များယံဖရာပြည့်တော်ခြေတော်ဆုံးဥခ၍ယူတည်စွာရှောက်ထားအပ်ပါသည်ဖျာ
1385ခုနှစ်တပေါင်းလပြည့်ကျော်12ရက်2024ခုနှစ်ဧပြီလ5ရက်တောက်ကြနေ့၌အွန်လိုင်းမှဟောကြားတော်ဒွါယဝိပဒနာရှင်ပွားနီတရားဒေသနာတော်ဒွါယဝိပဒနာဆိုယသဗျာဟောတဲ့တုတ်နှစ်တုတ်ရှိတယ်ဒွါယတုတ်ဆိုတဲ့တုတ်နှစ်တုတ်ရှိတယ်ဒွါယဆိုတာအစုံလို့ဆိုလို့တယ်ပေါ့နှစ်ခုပါတဲ့အရာတစ်ခုနှစ်ပိုင်ရှိတဲ့အရာတစ်ခုအဲ့ဒါနဲ့ပတ်သက်ပြီးတော့ဝိပဿနာရှုဖို့ကိုဟောရတဲ့တော့တယ်တိတိချာချာနာဆိုင်ထောင်းမယ်ဆိုရင်ကိုယ်မှာရှိတဲ့တရားတွေပဲဒါတွေကကိုယ်တဏ္ဍာမှာရှိနေတယ်အကြောင်းနှစ်ခုကြောင့်ဖြစ်လာတာအကြောင်းအစုံကိုတွားရတွားရရဲ့ပါဠိစကားအဓိပ္ပာယ်ကနှစ်ခုပါတဲ့တစုတစုံလို့ခေါ်တဲ့အရာပေါ့နော်အစိပိုင်းနှစ်ခုရှိတယ်အဲ့ဒါကိုတွားရလို့ခေါ်တယ်လူတွေပါမျက်စိကနှလုံးရှိတယ်နားနှစ်ဖက်ရှိတယ်နှာခေါင်းပေါက်နှစ်ခုရှိတယ်ဒါလည်းတွားရပဲနှစ်ခုနှစ်ခုရှိတာအဲ့ဒီနှစ်ခုနှစ်ခုရှိတာနဲ့ပတ်သက်ပြီးတော့ဝိပဿနာတရားရှုဖို့ငိုတိတ္တံမှာဟောတာတိတ္တံကသံယုတ်တနိကေသတ္တယတနာဝေကသံယုတ်ပါဠိတော်မှာဟောတာတဲ့ဝိပဿနာရှုပွားနေပဲဒါကြောင့်မို့ဒွါယဝိပဿနာရှုပွားနေဝိပဿနာတရားထုတ်ခြင်းတဲ့ပုဂ္ဂိုလ်တွေဟာကိုယ်မှာရှိတာကိုရှုပြီးတော့ဝိပဿနာဘယ်လိုအားထုတ်မလဲတကြွဲ့နှဲ့ခါလာမှာသီလစောင့်တည်ပြီးတော့အလုံးတရားနာယူပြီးတော့ဝိပဿနာတရားအားထုတ်ခြင်းနဲ့ဆိုရင်အဲ့ဒီအားထုတ်နေတခုပြောပြ လွန်ကြီးခက်ခဲတာမဟုတ်ဘူးဝိပဿနာတရားဆိုတာသမာဓိရဖို့ကြိုးစားတာမဟုတ်ဘူးအတိညာဖြစ်ဖို့ကြိုးစားတာအာယုသမာဓိဆိုတာအာယုတစ်ခုတည်းပေါ်မှာစိတ်ကိုတည်ငြိမ်နေအောင်လုပ်တာသမာဓိနော်အခုကအာယုတစ်ခုတည်းပေါ်မှာစိတ်ငြိမ်နေအောင်လုပ်ရမှာမဟုတ်ဘူးစဉ်းစားရမှာဖြစ်တယ်အကြောင်းအကျိုးစဉ်းညင်သုံးသပ်ရမှာဖြစ်တယ်အဲ့ဒီစဉ်းညင်သုံးသပ်မှုဆိုတာဝိပဿနာဒါပေါ့ဝိပဿနာဆိုတာထူးခြားတဲ့အမြင်ထူးခြားစွာရှုမြင်မှုအဲ့ဒီရှုပုံလေးတွေကိုရသဗျာအရှင်းရှင်းလေးဟောတာဘုရားဟောတာလို့ရှင်းတာမရှိဘူးရသဗျာအဲ့ဒီ35နဲ့ပြောထားတာပဲကဲအဲ့ဒီသုတ္တလေးကိုစပြီးတော့ကြည့်အောင်ကိုမှမျက်စိရှိတာပဲနော်ကိုရှိနေတယ်ကိုတတ္တဝတရားရှိနေတယ်အဲ့ဒါတခုချင်းရှင်းပြမယ်မြတ်စွာဘုရားရဲ့စကားကိုရှင်းဥစွာမှတ်ပါတွာယံပဋိစ္စဝိညာဏံသဗ္ဗောတိတွာယံဝတ္ထုအာယုအကြောင်းနှမျိုးကိုပဋိစ္စဆွဲမိ၍ဝိညာဏံဝိညာဉ်လို့ခေါ်တဲ့စိတ်သည်သဘောတည်းဖြစ်လာ၏စိတ်ဖြစ်တာကိုစိတ်ဆိုတာလူရဲ့တဏ္ဍမှာအပြဲတမ်းရှိနေတာမဟုတ်ဘူးသို့တော်အပြဲတမ်းဖြစ်နေတယ်အဲ့လိုတော့သိရမယ်ရှိနေတာနဲ့ဖြစ်နေတာတခြားသိနော်ဩရှိနေတယ်ဆိုတာစဖြစ်ကြတဲ့ကတခါမှပြတ်မသွားဘူးအဲ့ဒီရှိနေတာတမျိုးဒါကဖြစ်နေတာစစ်စစ်ပဲပြတ်ဖြစ်နေတာစစ်စစ်ပဲပြတ်ဖြစ်နေတော့ရတတ်သွားတာမဟုတ်ဘူးလူတွေရဲ့အသိစိတ်ဆိုတာဘာကိုအကြောင်းပြုဖြစ်တာတော့ဆိုတော့အကြောင်းရှိမှဖြစ်တဲ့ဆိုတဲ့အဓိပ္ပာယ်ပဲဟုတ်တွာယံဝတ္ထုအာယုနှစ်ခုကိုနှစ်စုံဝတ္ထုအာယုနှမျိုးစုံကိုပဋိစ္စာအကြောင်းပြု၍ဝိညာဏံအတိစိတ်တိသမောတိဖြစ်ဒါလေးကိုရှုစမ်းမှတ်တာဟုတ်နော်စိတ်ဖြစ်တာအကြောင်းနှစ်ခုရှိတယ်အကြောင်းတစ်ခုကဘာလို့တစ်ခုကဝတ္ထုတစ်ခုကအာယုဝတ္ထုဆိုတာဘာလို့ဆိုရင်စိတ်ဖြစ်ရာဌာနဝတ္ထုဆိုတာတခြားမဟုတ်ဘူးနော်အမသက်အပါတော့ဝတ္ထုလို့ခေါ်တာတွေအများနေတယ်လူတွေရပြောဖတ်ဖို့ရေးတာလဲဝတ္ထုအဲ့ဒါပြောပြတာမဟုတ်ဝတ္ထုဆိုတာဘယ်ဟာကိုခေါ်တာတော့ဆိုမျက်စိနာနှာခေါင်းလျှာကိုယ်ကာယဟရိယအဲ့ဒါကိုဝတ္ထုရုပ်6ပါးလို့ခေါ်တယ်အဲ့ဒါလေးကိုရင်မှတ်နော်ဝတ္ထုရုပ်6ခုရှိတယ်ကိုယ်ခန္ဓာကိုယ်ပါရှိတယ်အယောအယောသုံးစကားနဲ့ပြောရင်မျက်စိရှိတယ်နားရှိတယ်နှာခေါင်းရှိတယ်လျှာရှိတယ်ကိုယ်ကာယရှိတယ်ဟရိယဝတ္ထုရှိတယ်အဲ့ဒါကိုဝတ္ထုချက်ပါဝတ္ထုဆိုတာစိတ်ရဲ့ဖြစ်ရာဌာနစိတ်အဘယ်ကဖြစ်လာသလဲဒီဝတ္ထုကိုမိပြုပြီးတော့ဖြစ်တာဝတ္ထုရုပ်မရှိရင်စိတ်မဖြစ်ဘူး။ဟုတ်။ဒါပေမဲ့ဝတ္ထုရုပ်တစ်ခုတည်းဖြစ်တဲ့ရှိလို့ရလားလို့ဆိုလို့မရဘူး။အဲ့တော့ဝတ္ထုဆိုတာသိပြီနော်6ခုပဲရှိတယ်။တည်တဲ့ပုမှတ်စရာမရှိဘူး။မျက်စိ၊နား၊နှာခေါင်း၊လျှာ၊ကာယ၊ဟရိယ။အဲ့ဒါဝတ္ထုရုပ်6ပါ။မျက်စိလို့ဆိုတဲ့နေရာပါမျက်လုံးကြီးတစ်ခုလုံးပြောတာမဟုတ်ဘူးအရေးချင်းနဲ့အလက်ကောင်မှရှိတဲ့အကြည့်ယုတ်ကလေးအဲ့ဒီမှာမှန်လေးလို့ပဲသူ့ပေါ်မှာလာပြီးတော့မျက်စိရှိတဲ့တဲ့ရှိတဲ့အရာဝတ္ထုသည်အရေးလာတယ်ပတ္တာရယုတ်လို့ခေါ်တယ်နော်ပတ္တာရဆိုတာအာယုံကိုအာယုံရဲ့အရေးထင်တဲ့ ုပ်ကိုပြောတာနော်အဲ့တော့မျက်စိကတော့ဟုတ်တယ်အရေးထင်တာနားကြတော့အရေးထင်တာမဟုတ်ဘူးမျက်စိတခုတည်းသာပြောတာနော်မျက်စိရှိတယ်မျက်လုံးကြီးတခုလုံးမဟုတ်ဘူးမျက်လုံးကြီးရဲ့လက်မရှိတယ်အကြည့်တက်ကလေးအယုတ်ရှိတဲ့နေရာအဲ့ဒါလေးကိုသက္ခုပတာရာယုတ်လို့ခေါ်တယ်အဲ့ဒါကဝတ္ထုနော်နောက်တစ်ခုကနာနာဆိုရလည်းပဲနေရကြည့်တခုလုံးမဟုတ်ဘူးနာတွင်မှာရှိတဲ့အတန်ကိုဖိုင်ယူနိုင်တဲ့နေရာလေးကိုသောတာလို့ခေါ်တယ်သောတာပတာရာအဲ့ဒါလေဝတ္ထုယုတ်တခုနှာခေါင်းဆိုရလည်းဒီနှာခေါင်းကြီးတခုလုံးကိုပြောတာမဟုတ်ဘူးနှာခေါင်းအတွင်မှာစိတ်ခွာတဲ့ရှိတဲ့အတာတော်နေပါလေကိုနှာခေါင်းကိုနိုင်ကြည့်ပေါ့အတာတော်နေလို့အမှုနေတာလေအဲ့ဒီမှာလာထိလို့ရှိရင်အနံ့ကိုဖိုင်ယူနိုင်တယ်နော်အနံ့ကိုဖိုင်ယူနိုင်တဲ့နေရာလေးကကာနာဝတ္ထုလို့ခေါ်တယ်လေယာလေယာကြတော့လေယာရဲ့အနယ်ကောင်းမှာရှိတဲ့အရာသားကိုဖာယူနိုင်တဲ့နေရာတွေကစီဝဝတ္ထုလို့ခေါ်တယ်။နောက်တစ်ခုကကာယပတာရာကာယပတာရာတော့တကူလုံးမှာရှိတယ်။ခန္ဓာကိုယ်အနံ့ပြထီင်သိတဲ့နေရာအလုံးနော်မသိတဲ့နေရာဥပမာပဲဆံပြဆိုမသိဘူးဆံအရင်ဆိုသိစပေးရဲ့ဖြားဆိုရင်ကိုင်ကြည့်မသိဘူးအဲ့ဘာမသိအဲ့လိုမသိတဲ့နေရာကိုတော့မယူပါဘူးဒီလိုသိတဲ့နေရာကာယပတာရဆိုတာအလုံးတကူလုံးမရှိနေတယ်အခုကိကတော့ပြောတော့စိတ်သေးရှင်ရှိတယ်မရှိဘူးအာယုံညောတဲ့ပြောကြတယ်ပေါ့နော်အာယုံညောမရှိမသိဘူးလို့ပြောဒါကတော့မြတ်စွာဘုရားရဲ့စကားကကာယပတာရကိုယ်ကယမထီလူတည်တဲ့တရားလေးအရကယဝတ္ထုဟရိယကြတော့တချို့ကနှလုံးသားတချို့ကအုံနောက်အဲ့ဒီနှစ်ခုကြာမှစဉ်းစားတဲ့အခါမှာအုံနောက်ကအလုံးလုံးတာဖြစ်တယ်။ချစ်ချင်းမုံညင်အာယုနဲ့ဆုံတွေ့တဲ့အခါမှာခုံတာကနှလုံးသားဖြစ်တယ်။နော်။အဲ့ဒါနဲ့ပြောမယ်ဆိုလို့ရှိရင်နှလုံးသားနဲ့အုံနောက်ဆက်သွယ်လာတဲ့တရားသည်စိတ်ရဖြစ်ရာဟရိယလို့မြတ်စွာဘုရားကလောကေရှင်လို့ခေါ်တယ်location လို့ခေါ်တဲ့နေရာဌာနကိုပဲနေရာလို့မပြောဘူးဝတ္ထုလို့ပဲပြောလိုက်တယ်။ဟရိယဆိုတဲ့စကားလုံးကနောက်မှထဲ။နောက်မှထဲပဲလို့ဟရိယဆိုတဲ့စကားလုံးကိုအတိပဲနှစ်ခုယူရတယ်။ဟရိယနှလုံးဆိုတာစိတ်ကိုပြောတာတစ်ခုကနောက်တစ်ခုကနှလုံးဆိုတာသူရဲ့ခန္ဓာကိုယ်မှာရှိတဲ့နှလုံးသားနှစ်ခုရှိတယ်အဘိဓမ္မာကျန်နေရတော့ဘလို့ရေတော့ဆိုစိတ်ဟာဘက်မှာဖြစ်တော့ဆိုရင်ခန္ဓာကိုယ်ကြီးတစ်ခုလုံးကိုသွေးရလက်ပတ်နေတာအဲသွေးလက်ပတ်နေတဲ့အချိန်မှာနှလုံးသားထဲမှာရောက်ရှိနေတဲ့တလက်စွန်ပမာဏရှိတဲ့သွေးထဲမှာရှိတဲ့ရုပ်ကိုဟရိယဝတ္ထုယုတ်လို့ခေါ်တာပြရတဲ့အရာမဟုတ်ဘူးနှလုံးသားကြီးကိုခေါ်တာပြောတာမဟုတ်ဘူးနော်အဲ့တော့ဒါကအခြားသိဖို့ကဲ့မြတ်စွာဘုရားကတိတိကျကျဟောမပေးခဲ့ဟောမပေးတာဘာလို့ဟောမပေးတာတော့ဆိုနှလုံးရုပ်ဟာဇဏတွေ့တာကြတော့ဥနောက်တဲ့သက်ဆိုင်နေချစ်ချင်းမုံညင်ကြတော့နှလုံးသားနဲ့သက်ဆိုင်နေအဲ့တော့ခန္ဓာကိုယ်မှာရှိတဲ့အင်္ဂါရက်တွေကသူ့လို့ကိုသူ့လို့ကြတာနှလုံးသားရဲ့အလုတ်ကခန္ဓာကိုယ်တကူလုံးမှရှိတဲ့တွေ့တွေကိုလက်ပတ်အောင်နော်ပ ြစ်ပြီးတော့သွေးတွေလက်ပတ်အောင်လှုပ်ထတာကနေ့ခေပြောတဲ့စကားနှလုံးသားခုံပြီးတော့သွေးတွေကိုခန္ဓာကိုယ်မှာဖြန့်ပေးတယ်ဒါသူလှုပ်လှုပ်တယ်အဲ့တော့ဟရိယဝတ္တယုတ်စရာပဲမှာရှိတာတော့ဆိုရင်အဲ့ဒီလက်ပတ်နေတဲ့နှလုံးသားထဲမှာရှိတဲ့သွေးမှာနှလုံးသားထဲကသွေးမှာဒီလိုဆိုလို့ရပေါ့အဲ့တော့သွေးဆိုတာလေနှလုံးသားကနေပြီးတော့ပို့လိုက်တယ်သွေးကအုံနောက်ရောက်တော့အကယ်၍အုံနောက်ကိုသွေးပို့ရမရောက်ဘူးဆိုလို့ရှိရင်ဒီလူကသိနိုင်စွာမရှိဘူးနော်ဒီနိုင်စွာမရှိဘူးအုံနောက်တဲ့မှာသွေးမရောက်ဘူးဆိုရင်လာလူအသိစိတ်ရှိမှာမဟုတ်ဘူးအဲ့ဒါကြောင့်ဘုလိုဟရိယဝုထုဆိုတဲ့နေရာမှာနှလုံးသားကြီးလည်းပြောလို့မရဘူးလို့အဲ့တော့ရေပုံရပဲမှတ်တာပေါ့စိတ်ဖြစ်တဲ့နေရာအခြားစိတ်ဖြစ်တဲ့နေရာကိုဟရိယဝုထုလို့ခေါ်တယ်အဲ့လိုပဲမှတ်တာတဲ့အဲ့တော့စိတ်ဖြစ်တဲ့နေရာက6ခုရှိတယ်နော်မျက်စိနာနှခေါင်းလျာကိုယ်ကာယဟရိယအဲ့ဒါကိုဝဋ်ထုယုတ်6ပါးတို့ခေါ်တယ်အဲ့ဒီမှာမျက်စိမှာရှိတဲ့စိတ်ဖြစ်ရာဓာတကကံကြောင့်ဖြစ်တာဘယ်သူမှအတူလုံးလို့မရဘူးနော်အတိဖြစ်တဲ့လုံးလို့ရှိရင်အစင်မဟုတ်ဘူးအစိမောတဲ့အားကပဂရီမျက်စိကိုအတ္တိပ္ပစေနဲ့အစာထိုးလို့မရသေးဘူး။တမန်စင်သာတတရတော့ဖြစ်လိမ့်မယ်။ဘာကြောင့်လို့ဆိုရင်မျက်စိကိုအစာထိုးပြီးမြင်အောင်ကိုနိုင်တာကလေးတိမရှိသေးဘူး။နော်။အဲ့တော့မျက်စိကကံကြောင့်ဖြစ်တဲ့ယုတ်။တပုရဟတရားတော်အရာကံကပေးတဲ့ယုတ်။နော်။မျက်စိကယုတ်တရားကံကပေးတာ။အတန်ကိုဖန်ယူနိုင်တဲ့တောတာပတာရာဆိုရလေကံကပေးတာကံကြောင့်ရတာနော်ဘိတ်ပိုင်ကမပေါ့ပရိုဂျူစ်ပိုင်ကမကံကနေထုတ်လို့တာကံကပြုတ်လို့ထားတာဒါကြောင့်မို့ကံမကောင်းတဲ့ပုဂ္ဂိုလ်တွေကမျက်စိပါခြင်းမပါလားမွေးတဲ့ကမျက်စိမပါတဲ့ပုဂ္ဂိုလ်ရှိတယ်အလျောက်မရတဲ့နော်နာမကြတဲ့ပုဂ္ဂိုလ်ရှိတယ်မျက်စိမမြင်တဲ့ပုဂ္ဂိုလ်ရှိတယ်မျက်စိမမြင်တဲ့ပုဂ္ဂိုလ်စစ်စံတာလို့ခေါ်တယ်မွေးတယ်ကမျက်စိမမြင်တာပတ္တရာယုတ်ပါမလားမကြတဲ့ပုဂ္ဂိုလ်ဒါစစ်စပတိရာလို့ခေါ်တယ်ပတိရာဆိုတာကံနေတာဆိုအနာမကြတွေပါဒီယုတ်တည်းမပါလာဘူးလေယာကန်းနဲ့လို့တော့မရှိဘူးကိုဗီယောဂဖြစ်ရင်တော့ယာသမသိဘူးလို့ပြောတယ်မွေးကလေးကရှာမယာသမရှိဘူးဆိုတော့မဖြစ်ဘူးနော်လေယာကန်းကတော့ယာသပြက်တာတော့ယောဂကြောင့်ဖြစ်နိုင်တယ်ကာယပတာရထီရာတိမသိဘူးဆိုလက်ပရိုစီယောဂာနဲ့ဆိုလို့ရှိရင်တော့တချို့စင်စေးရှင်ပြတ်သွားတာတွေရှိတယ်ထုံသွားတယ်ထိမှမသိတော့ကာပတာရပြတ်သွားတယ်အဲ့ဒီနာဂလည်းအတန်ကိုဖန်ယူနိုင်တဲ့သောတပတာရနာဂလည်းကံကပေးတာပဲဖြစ်တယ်နှခေါင်းကလေကံကပေးတာပဲဖြစ်တယ်လျာကလေကံကပြုလုပ်တာဖြစ်တယ်ကိုကာယပတ္တရာကလေကာယပတ္တရာလေကံကြောင့်ဖြစ်တာဖြစ်တယ်ဟရိယဝုထုကလေကံကြောင့်ပဲဖြစ်တယ်တခြားဥတ္တအာရစိတ်တို့ကြောင့်မဖြစ်နိုင်ဘူးရုပ်ဖြစ်ခြင်းကြောင့်တရား၄မျိုးကံစိတ်ဥတ္တအာဟာရအဲ့ဒီမဲ့ကံဆိုတဲ့အကြောင်းတရားကမှဟောရီဝုဒ္ဓယုတ်6ပါးကိုထုတ်လို့တယ်။နော်ဒါကိုရင့်မှတ်ရမယ်။ဝုဒ္ဓယုတ်6ပါးအကံကြောင့်ပဲဖြစ်တယ်။ ဟုတ်ပြီဒါကစိတ်ဖြစ်ပေါ်ရာအတွက်ဝတ္ထုဆိုတဲ့အကြောင်းတစ်ခုပဲဒါစိတ်ဖြစ်ဖို့သူရှိုံနဲ့ဖြစ်လာလို့ဆိုရင်ဖြစ်သေးဘူးနော်မျက်စိရှိုံနဲ့မြင်နေဆိုတာမဖြစ်ဘူးနားရှိုံနဲ့ကြားရဆိုတာမဖြစ်ဘူးလျှာရှိုံနဲ့ရသာသိရဆိုတာမဖြစ်သေးဘူးကိုယ်ကရရှိုံနဲ့နှောင်းရှိုံနဲ့နတ်သိရဆိုတာမဖြစ်သေးဘူးလျှာရှိုံနဲ့ရသာသိရမဖြစ်သေးဘူးကိုယ်ကရရှိုံနဲ့ထိသိဆိုတာမဖြစ်သေးဘူးအရိယဝတ္ထုရှိုံနဲ့ပဲကြံတွေးသိရအသိရှိရဆိုတာမဖြစ်သေးဘူးစိတ်မဖြစ်သေးဘူးဖြစ်သမျှစိတ်တွေဟာနော်မျက်စိကိုပြီးပြီးတော့ဖြစ်တဲ့စိတ်ကနှစ်ခုပဲရှိတယ်သက္ခုဝိညာဉ်စိတ်နှစ်ခုကိုယ်တို့ကြောင့်ဖြစ်တယ်အကုသို့ကြောင့်ဖြစ်တယ်နှစ်ခုအဲ့ဒါတွေကအကျိုးဝိပ္ပစိတ်တွေဖြစ်တယ်အတိတ်ကကံကြောင့်မျက်စိဆိုတာရတာအဲ့ဒီမျက်စိကိုမိပြုပြီးတော့ဖြစ်တဲ့သက္ကဝိညာဉ်စိတ်ကလည်းပဲကံကြောင့်ပဲဖြစ်တယ်တခြားကြောင့်ကြောင့်မဖြစ်နိုင်ဘူးတို့တူပဲနာသောတာဝိညာဉ်နာကနာဆိုတဲ့ပတ္တရာယုတ်ကလည်းပဲကံကြောင့်ဖြစ်တယ်။အဲ့ဒီပတ္တရာယုတ်ကိုမိပြီးတော့ဖြစ်လာတဲ့စိတ်ကလည်းဈာတိစိတ်ကနှစ်ခုရှိတယ်။သူကလည်းပဲကံကြောင့်ပဲဖြစ်တယ်။လေယာပေါ်မှာအရသာသိတဲ့စိတ်။လေယာကလည်းကံကြောင့်ဖြစ်တယ်။အရသာသိတဲ့စိတ်ကလည်းပဲကံကြောင့်ပဲဖြစ်တယ်။နော်။ကံမရှိရင်အဲ့ဒါတွေမဖြစ်ဘူး။ကံအထုလို့ပဲကံနှုတ်ဆိုရင်အတိတ်ဘဝကကံခုဘဝကံမဟုတ်ဘူးအတိတ်ဘဝကံကနေထုတ်လို့တယ်ကိုကာယထီလို့တည်တဲ့ဆိုရဲကာယပတ္တရာယုတ်ကလည်းကံရောဖြစ်တယ်အဲ့ဒီကိုကာယပေါ်မှာမိပြုပြီးတော့တည်တဲ့စိတ်ကနှစ်ခုရှိတယ်အဲ့ဒီစိတ်နှစ်ခုကလည်းပဲကံရောဖြစ်တယ်အတိတ်ကကံကနေပြီလို့ဖြစ်တာအဲ့တော့မျက်စိနဲ့ပတ်သက်တဲ့စိတ်ကနှစ်ခုနားနဲ့ပတ်သက်တဲ့စိတ်ကနှစ်ခုလျှာနဲ့ပတ်သက်တဲ့စိတ်ကနှာခေါင်းနဲ့ပတ်သက်တဲ့စိတ်ကနှစ်ခုလျှာနဲ့ပတ်သက်တဲ့စိတ်ကနှစ်ခုကိုယ်ကာယနဲ့ပတ်သက်တဲ့စိတ်ကနှစ်ခုဆိုအဲ့ဒါကိုဝိညာဏစိတ်ဆဲကူလို့ခေါ်တယ်နော်ဝိညာဏစိတ်ဆဲကူအဲ့ဒါလေအကံကြောင့်ဖြစ်တာလေနောက်တစ်ခုကဟရိယဝတ္ထုလို့ခေါ်တယ်ကံကြောင့်ဖြစ်တဲ့ဝတ္ထုကိုမိပြုပြီးတော့စိတ်တွေကြတော့ဒီဆယ်ခုမှတပါစိတ်89ရှိတယ်ပဲဒီဆယ်ခုမှတပါဉာဏ်နဲ့စိတ်တွေအလုံးကဟရိယဝတ္ထုကြောင့်ဖြစ်ဟရိယဝတ္ထုပေါ်မှာမိဖြစ်တာအဲ့တော့တွေးသိလို့ဖြစ်တဲ့စိတ်တွေကပိုများတယ်နော်မျက်စိနဲ့ပတ်သက်ရင်စိတ်နှစ်ခုပဲရှိတယ်သောတာနဲ့ပတ်သက်တာစိတ်နှစ်ခုကာနာနဲ့ပတ်သက်တာစိတ်နှစ်ခုဇီဝနဲ့ပတ်သက်တာနှစ်ခုကာယနဲ့ပတ်သက်တာနှစ်ခု10ခုအဲ့ဒီ10ခုကလွယ်လို့ရှိရင်ဇာတာတွေကရိယဝတ္ထုလို့ဆိုတယ်နှလုံးသားပေါ်မှာပြီးတော့ဖြစ်တဲ့စိတ်တွေကြီးပဲဒါကဝတ္ထုယုတ်ဆိုတာစိတ်ဖြစ်ရတာတော့ပြောတာနော်စိတ်ဖြစ်ရတာတွားရမှတာအကြောင်းတစ်ခုပဲပြောသေးတယ်ကောင်းပြီနောက်တစ်ခုကပါတော့မျက်စိထဲမှာလာထင်းနဲ့အစင်အာယုံဆိုတာရှိတယ်အဲ့ဒါကိုရူပယုတ်လို့ခေါ်တယ်အစင်အာယုံအစင်အာယုံဆိုတာသူကြတော့ကံကြောင့်နဲ့မကဘူးစိတ်ကြောင့်ဖြစ်တာရှိတယ်ဥရုကြောင့်ဖြစ်တာရှိတယ်အာရကြောင့်ဖြစ်တာရှိတယ်ကံကြောင့်ဖြစ်တာရှိတယ်အဲ့တော့သူကြတော့အကြောင်း၄ပါးကြောင့်ဖြစ်တဲ့ယုတ်လို့အဲ့လိုပဲပြောနော်မျက်စိမှထင်ဟလာတဲ့အာယုန်ဤအကြောင်း၄ပါးကြောင့်ဖြစ်တဲ့အာယုန်ဖြစ်တယ်ရူပလို့ခေါ်တဲ့အစင်ယုတ်အစင်ယုတ်ဆိုတာတချို့ကကာလာလာဖုန်လာနခုဖုန်ဆိုတာပုံမှန်တန်တာကာလဆိုတာအယောင်အစင်းအယောင်နော်အစင်းယုတ်ဆိုတာ ကလာကိုပြောတာလည်းမဟုတ်ဘူးဖုန်းကိုလည်းပြောတာမဟုတ်ဘူးနှစ်ခုလုံးကိုပြောတာနော်နှစ်ခုလုံးဟာတဝိနေနိပါဠိတော်မှာအစင်းရုပ်လို့ဆိုရတဲ့ပဲပုံမှန်တတ္တိပါပြောထားတာရှိတယ်နော်အလင်းရောင်ကလည်းပဲအစင်းရုပ်ပဲအမောင်ကလည်းအစင်းရုပ်ပဲလူတွေအထင်တယ်မောင်နာကိုမမြင်ရဘူးလို့ထင်တယ်မြင်ရတာပေါ့မြင်ရလို့ပဲမောင်လိုက်တာလို့ပြောတာပေါ့မောင်နာကိုလည်းမျက်စိအပြည့်လို့ရတယ်အမောင်နဲ့မှတခြားပစ္စည်းမမြင်ရတာသာရှိတာအမှန်ကိုအမောင်ကိုမြင်ရတယ်နော်မောင်နဲ့ဆိုပဲနေတာပဲလေမြင်ရတာပဲလင်းနေတာလည်းမြင်ရတယ်မောင်နေတာလည်းမြင်ရတယ်အပြာတို့အလုံးတို့လေးတောင်တို့မြင်ရတာပဲဒါတွေမြင်တဲ့ထက်ပါပါတယ်အဲ့တော့တချို့ကမေးတယ်ဖုန်းလို့ခေါ်တဲ့ပုံမှန်တဏ္ဍကိုမြင်လာလားကာလာဆိုတဲ့အယောင်ကိုမြင်လာလားလို့ဆိုရင်တစ်ခုလုံးမြင်တဲ့လိုပဲဖြစ်ရမှာနှစ်ခုလုံးနဲ့ဆိုင်တယ်တချို့ကြတော့ဒီနောက်ပါတွေ့ကြည့်တာဆိုပြီးတော့မျက်စိတွေမှာအဲ့ဒီပုံစံမဟုတ်ဘူးလို့ပြောတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်။အဲ့တော့နှစ်ခုစလုံးတပည့်သင်္ကနီပါဠိတော်မှာအမောင်းနဲ့ပါတယ်၊လင်းနဲ့ပါတယ်၊အလုံးနဲ့ပါတယ်၊အပြားနဲ့ပါတယ်၊ကာလာနဲ့ပါတယ်။အကုန်လုံးကိုဆိုလိုတာကမျက်စိနဲ့မှသိနိုင်တဲ့အရာခတ်သိမ်းကိုအစဉ်ရုပ်လို့ခေါ်တယ်လို့မှတ်တာ။အဲ့ဒါတွေ့ဆုံးပဲ။ဒါကြောင့်မို့အင်္ဂလိပ်လိုပြန်တဲ့အခါမှာတချို့သာဝတိကာလာလို့ပြန်နေတချို့သာဝတိကျတော့ဖုန်းလို့ပြန်ပြန်နေတဲ့စကားတော့ငါတော့ပြန်နေတဲ့စကားလို့ကတော့ပစ္စည်းပဲ object လို့ပြန်တာအဲ့ဒါတော့ကောင်းတယ်ပစ္စည်းပဲ object ဆိုတာမြင်လို့ရတဲ့အရာလို့ပြောလိုက်တာနော်မျက်စိနဲ့မှမြင်လို့ရတဲ့အရာမှန်သမျှပစ္စည်းပဲ object အဲ့ဒါကိုဆိုလို့ရပေါ့နော်အဲ့ဒါဟာကံစိတ်ဥဒ္ဒဟာရအကြောင်းလေးပါကြောင့်ဖြစ်တယ်။နောက်အတန်ကြတော့စိတ်နဲ့ဥဒ္ဒနှစ်ခုကြောင့်ပဲဖြစ်တယ်။နော်စိတ်ကြောင့်ဖြစ်တဲ့အတန်ရှိတယ်ဥဒ္ဒကြောင့်ဖြစ်တဲ့အတန်ရှိတယ်။ဥပမာမဲ့မိုးချိန်တဲ့အတန်နေဆိုတာဥဒ္ဒကြောင့်ဖြစ်တာပိုက်တဲ့ကတခါတကကိုယ်ကလှုပ်တာပုံပဲတကူကူနဲ့မြည်တာလေဥဒ္ဒကြောင့်ဖြစ်တယ်လို့ခေါ်တယ်လူတွေစကားပြောတဲ့အတန်နေငက်တဲ့ဟောတဲ့အတန်နေသရှိသတ္တဝါတွေဟောတဲ့အတန်နေအစကြောင့်ဖြစ်တယ်နော်တပင်းနေကလေတိုက်လို့ချူချူချူချူကြားရင်အဥဒ္ဒကြောင့်ဖြစ်တယ်လို့ပြောအဲ့တော့အတန်ဖြစ်ခြင်းရဲ့အကြောင်းကနှစ်ခုရှိတယ်ဘာလို့စိတ်နဲ့ဥဒ္ဒအဲ့နှစ်ခုမှနောက်အနံနှာခေါင်းထဲမှာသိရတဲ့အာယုံကအနံအဲ့ဒီအနံကြတော့အကြောင်းလေးမျိုးကြောင့်ဖြစ်တယ်နောက်ကံကြောင့်ဖြစ်တဲ့အနံရှိတယ်စေကြောင့်ဖြစ်တဲ့အနှံ့ရှိတဲ့ဥဒ္ဒကြောင့်ဖြစ်တဲ့အနှံ့ရှိတဲ့အာရကြောင့်ဖြစ်တဲ့အနှံ့ရှိတဲ့အဲ့ဒီတည်းမဲ့ဉာဏ်ဉာဏ်ပမာစကိုင်းမတော်ငါဆရာဝန်တယောက်ကမေးဘူးလေနော်စိတ်တစခန္ဓာစိတ်ကြောင့်ဖြစ်တဲ့အနှံ့ဆိုတာတတိပြနိုင်သလားလို့ဆိုအဲ့ဒီမဲ့ဒီတတဝါတကောင်အင်္ဂလိပ်လိုတော့နာမည်မေ့နေပြီအဲ့တတဝါအဲ့ဒီတတဝါကယန္တုတွေ့လို့ရှိရင်ဒုက္ခနာကိုအနန္တကိုထုတ်တာနော်စိတ်ကြောင့်ဖြစ်တဲ့အနတ်အဲ့ဒါတချို့တတဝါတွေကယန္တုကိုပြန်ပြီးတော့တိုက်ခိုက်ဖို့အတွက်ခန္ဓာကိုအနန္တကိုလွတ်တယ်အဲ့ဒါသူစိတ်ကြောင့်ဖြစ်တာလေအဲ့ဒါစိတ်ကြောင့်ဖြစ်တဲ့အနတ်ဆိုတာရှိတယ်လို့မစိတ်ကြောင့်ဖြစ်တဲ့အနတ်စိတ်တစားအနတ်အဲ့တော့ကံကြောင့်ဖြစ်တဲ့အနတ်ရှိတယ်တချို့ကခန္ဓာကိုယ်ကအနတ်နေဆိုးတယ်ကြက ใจญาก็อนันต์นี่ปูสูเลยกระก็ถွဲละกัญญ์ဖြစ်တယ်อนันต์ตะชูอ่ะเนาะอนันต์ก็ตะชูจ้ะတော့กูกูตัตติจะลองสูเลยอนันต์ရှိတယ်ละกัญญ์อนันต์ปุ๊บနေတယ်อนันต์မျိုးดิไอ้อนันต์นี่อ่ะมวยอ่ะบาอนันต์นี่อนันต์สูราရှိတယ်ละกัญญ์ဖြစ်တာอสาอะระจองတိန်ညင်းဒီစားလို့တိန်ညင်းဒီနန်းနန်းတော့အာဟာရကြောင့်ဖြစ်တယ်လို့ပြောနော်တိန်ညင်းဒီစားချွေထွေးရင်အရင်တောက်ပြီးတော့ချွေထွေးရင်အရင်နန်းနေထွက်တယ်အဲ့ဒါကြတော့အာဟာရကြောင့်ဖြစ်တယ်လို့ပြောမှာပဲအဲ့တော့ကံကြောင့်လည်းဖြစ်တယ်စိတ်ကြောင့်လည်းဖြစ်တယ်ဥရုကြောင့်လည်းဖြစ်တယ်အာဟာရကြောင့်လည်းဖြစ်တယ်ဒီအနန်ကအကြောင်းလေးမျိုးလို့ဒီလိုမှတ်သားတယ်နောက်တကအရာသာဆိုတာပစ္စည်းဝတ္ထုတွေမှာရှိနေတာရှိနေတာဖြစ်တော့ကံကြောင့်ဖြစ်တာလည်းရှိတယ်စိတ်ကြောင့်ဖြစ်တာလည်းရှိတယ်ဥရုကြောင့်ဖြစ်တာလည်းရှိတယ်အာရကြောင့်ဖြစ်တာလည်းရှိတယ်အရာသာအထီးအတွေ့ကြတော့အထီးအတွေ့ဆိုတာဘာကိုခေါ်တာတော့ဆိုရင်ပထဝီတေဇောဝါယောတိသုံးခုကိုခေါ်တာတက်ကြီးလေးပါးတဲ့ကအဘောမပါပတဝီတေဇောဝါယောအခုຫນွေရသည့်ပူတယ်ဆိုတာအဲ့ဒါတေဇောဆောင်းရသည့်ကြတော့အေးတယ်ဆိုဒီတွေ့ကော်ဖီတောက်တဲ့ကကော်ဖီကအေးနေပြီကော်ဖီကပူလိုက်တာဆိုဒါကတေဇောကိုသိတာနော်ဒီသောတည်တာအစာစားတဲ့အခါမှာတမင်းချက်တာကမာလိုက်တာဆိုလို့ရှိရင်တပထဝီတမင်းချက်တာကပြောတယ်ပဲလို့ကြောဝါတဲ့ကပဲလို့ကြောကမာလိုက်တာပထဝီတည်တာအဲ့ဒါနော်အဲ့တော့ပြောတာပါတာတည်တယ်ပူတာအေးတာတည်တယ်နောက်ပြီးတော့တွန်ကန်နာလှူရှာတာတိအဲ့ဒါဝါယောဆိုလိုတာကအထီးတွေ့ကြတော့ပထဝီတေဇောဝါယောအဲ့ဒီသုံးမျိုးပဲရှိတယ်အဲ့ဒါကိုဘုဒ္ဓဘာယုံကိုခေါ်တယ်ဘုဒ္ဓဘာယုံကတัจကြီးသုံးမျိုးကိုခေါ်တာအဘောဆိုတာကရှိကိုပြောတာမဟုတ်ဘူးအဘောဆိုတာစုစည်းတဲ့သဘောနဲ့ပြိုဝင်တဲ့သဘောဒီနှစ်ခုကိုခေါ်တာအဲ့ဒါကထိလို့မရဘူးလူတွေကထင်လိုက်ပဲအဘောဆိုတာရေးရေးဆိုတာထိလို့ရတယ်ထင်တယ်ထိလို့ရတယ်လေရေးထိရင်ဘာတွေးမလဲsoftness ပျော့ပြောင်းနာပဲတွေ့မယ်ရေကိုလဝနဲ့ပုတ်ကြည့်ပါလားအတန်ထွက်လာတယ်အဲ့ဒါပထဝီပဲပျော့ပြောင်းနာပဲတွေ့မယ်ပူရာအေးရာတွေ့မယ်အဲ့ဒါတေသောရေတွေ့ပါမဟုတ်ဘူးပူရာအေးရာတွေ့မယ် softness ရပျော့ပြောင်းနာတွေ့မယ်တွန်းကန်နာတွေ့မယ်အဲ့ဒါတွေကအဘောမဟုတ်ဘူးအဘောကစိတ်နဲ့ပဲသိနိုင်တယ်။နော်စိတ်နဲ့ပဲသိလို့ရတယ်။ကျုံမုံတွေကိုရေလေးထည့်ပြီးတော့နယ်လိုက်တဲ့အခါကျတော့အတုံဖြစ်လာတယ်။အဲ့ဒါဘသူကအတုံဖြစ်စေတာတုံးဆိုအဘောကဖြစ်စေတာ။ဒါပေမဲ့လို့အဲ့ဒီမုံတုံကြီးကိုကင်ကြည့်ရင်ပြော့တာနဲ့မာတာပဲသိမယ်။ပူရအေးတာပဲသိမယ်။တွန်းကန်တာပဲစုစည်းတယ်ဆိုတဲ့သဘောကိုစိတ်နဲ့ပဲသိရတယ်။ဒါကြောင့်မို့အဘောကထိတွေ့လို့မရဘူးလို့ဆို။အဲဒါပထဝီတေဇောဝါယောဆိုတဲ့ဒီတัจကြီးသုံးပါးလည်းပဲကံကြောင့်ဖြစ်တာရှိတယ်။ဥရုကြောင့်ဖြစ်တာရှိတယ်။အာရကြောင့်ဖြစ်တယ်။စိတ်ကြောင့်ဖြစ်တာရှိတယ်။ဥရုကြောင့်ဖြစ်တာရှိတယ်။အကြောင်းလေးပါးကြောင့်ဖြစ်တယ်။အဲ့တော့နောက်တစ်ခုဇဏကူတော့ဒီမျက်စိနာနာလျာကာယနဲ့ပတ်သက်တဲ့ အယုန်တွေကိုတော့ရူပယုံတတယုံကဏယုံရတယုံဖုဒဘယုံလို့ခေါ်တယ်စိတ်တည်းအရိယဝတ္ထုနဲ့ပတ်သက်ပြီးတော့တည်တဲ့အယုန်တွေကြတော့အရိယဝတ္ထုယုံမှာပတ်သက်ပြီးတည်တဲ့အယုန်တွေကြတော့ဓမ္မယုံလို့သုံးလိုက်တာတရားနာတဲ့တပါးယုံကိုပြောတာမဟုတ်ဘူးနော်စိတ်နဲ့တည်တည်ရတဲ့တပါးဝါလို့ပြောတာစိတ်နဲ့ပဲကြံတွေးပြီးတော့သိရတဲ့ဓမ္မတက္ကတလိကြတော့ဓမ္မလို့သုံးလိုက်တဲ့အရာကအရာဓမ္မကျဲတယ်အတိပဲကြတော့သူနေရာနဲ့သူယူရတယ်စကားဆိုတာသူနေရာနဲ့ပဲသူယူလို့ရတယ်ဒါကြောင့်မလို့စကားမှန်လို့ရှိရင် definition ဆိုတာရှိတယ်ကတ္တထားတယ်မကတ္တရင်စကားကသိကျဲသွားတယ်သိကျသွားလို့သူကန်တတ်တဲ့သူမှားရတယ်အဲ့တော့ဟုတ်ပြီစိတ်ဖြစ်ဖို့အကြောင်းပေါင်းလိုက်ပဲဆိုလို့ရှိရင်စိတ်ဖြစ်ခြင်းအကြောင်းကဝဋ်ထုယုတ်6ပါးနဲ့အာယုတ်6ပါးအဲ့ဒီဝဋ်ထုအာယုတ်နှစ်ခုစုံညင်းသည်စိတ်ဖြစ်ခြင်းအကြောင်းဖြစ်တယ်လို့အဲ့လိုဆိုလို့ရနော်အဲ့ဒါကိုပြောတာဒွါယဆိုတာဝတ္ထုတစ်ခုတည်းနဲ့လည်းစိတ်မဖြစ်ဘူးအာယုန်တစ်ခုတည်းနဲ့လည်းစိတ်မဖြစ်ဘူးဝတ္ထုအာယုန်နှစ်ခုပေါင်းစုံလိုက်တဲ့အခါမှာဒီစိတ်ဖြစ်တာဖြစ်တယ်နော်အဲ့ဒါကိုမြတ်စွာဘုရားပြောတာတွာယံပဋိစ္စဝိညာဏံသမ္ဗောတိတွာယံဝတ္ထုအာယုန်နှစ်မျိုးစုံကိုပဋိစ္စအကြောင်းပြု၍ဝိညာဏအတိစိတ်သည်သဘောတည်းဖြစ်အဲ့တော့အဲ့ဒီနှစ်ခုကိုဝိပဿနာဘယ်လိုရှုမလဲဆိုတော့မြတ်စွာဘုရားတွားရဝိပဿနာလို့ခေါ်တယ်နော်ကိုယ့်ကိုကြည့်လိုက်ရင်သိတယ်ကိုယ့်ကိုကြည့်လိုက်ရင်သိတယ်မျက်စိတစ်ခုတည်းနဲ့မျက်နှာဆိုတာဖြစ်လာမဖြစ်ဘူးမျက်စိတဲ့ဘလာထင်ဟတ်တဲ့အစဉ်အယုံတစ်ခုတည်းနဲ့မျက်နဲ့ဆိုတာဖြစ်လာမဖြစ်ဘူးမျက်စိနဲ့အစဉ်အယုံဆုံးလိုက်တဲ့အခါမှာမြင့်သိစိတ်ဆိုတဲ့ဝိညာဉ်လေးပေါ်လာတာနော်ဝိညာဏဆိုတဲ့အသိစိတ်လေးပေါ်လာတာအဲ့တော့အသိစိတ်ဖြစ်ဖို့ရအတွက်အကြောင်းနှစ်ခုလို့ပြောတယ်အဲ့တော့ဒီနေရာမှာစဉ်းစားကြရတစ်ခုပြောပြမယ်ဒါက present cost လို့ခေါ်တယ်မျက်မှောက်လက်ရှိအစွားသူလက်ဝါတစ်ဖက်တည်းတီးလို့ရှိရင်မကြဘူးအသက်မထွက်ဘူးလက်ဝါနှစ်ဖက်တီးမှအသက်ထွက်တယ်နော်နှစ်ခုကြမှအသက်ထွက်တယ်အဲ့ဒါလို့ပဲမျက်စိတစ်ခုတည်းလည်းမြင်နိုင်ဆိုတော့စိတ်ပဲဖြစ်ဘူးရူပယုံဆိုတဲ့အစဉ်အယုံတစ်ခုတည်းနဲ့လည်းမြင်နေဆိုတာမဖြစ်ဘူးအဲ့ဒီနှစ်ခုပေါင်းစပ်မှုဟာတိုက်ခိုက်မှုတစ်ခုပဲထိခိုက်မှုတစ်ခုပဲလေဝါနှစ်ခုထိလိုက်တဲ့အခါမှာအသံထွက်လာသလိုပဲမျက်စိနဲ့အစဉ်ဆုံးလိုက်တဲ့အချိန်မှာအသိစိတ်တွေပေါ်လာတယ်။အဲ့ဒါပြောတာ။တွားယံဝတ္ထုအယုံနှမျိုးစုံကိုပဋိစ္စအကြောင်းပြု၍ဝါအမိပြု၍ဝိညာဏအသိစိတ်သည်သံဗောဓိဖြစ်။အဲ့ဒါကိုကြည့်လိုက်ပဲဆိုရင်စိတ်ဆိုတာကိုယ့်ရင်ထဲမှာအမြဲဖြစ်နေတာမဟုတ်ဘူးလို့ဆိုလို့ရတယ်။နော်။ကိုယ့်ရင်ထဲမှာအမြဲဖြစ်နေတာမဟုတ်ဘူး။ဒီအကြောင်းနှစ်ခုစုံမှဖြစ်တာ။အဲ့ဒါကိုတစ်ချက်မှတ်တာ။နော်။အမြဲတမ်းဖြစ်နေမှာမဟုတ်ဘူး။အကြောင်းနှစ်ခုစုံလိုက်မှဖြစ်တာ။ဆိုရသို့ထင်ရှားအောင်ပြောမယ်ဆိုရင်စီကိုဒီတိုင်းချိတ်တာဘုရားမှာမတည်ဘူးဆိုစီတန်ထွက်မှာမဟုတ်ဘူးနော်လက်နဲ့ဖြစ်စေတုံနဲ့ဖြစ်စေစီမျက်နှာပြင်ကိုပုတ်လိုက်မှစီတန်ထွက်တယ်အဲ့ဒါလို့ပဲမျက်စိရှိုံနဲ့သိစိတ်ပဲဖြစ်ဘူးအစင်အာယုံရှိနေုံနဲ့မျက်စိမဖြစ်အသိစိတ်ပဲဖြစ်ဘူးအဲ့ဒီနှစ်ခုဆုံးလိုက်ခြင်းသည်အသိစိတ်ဖြစ်ခြင်းအကြောင်းပဲဖြစ်တယ်ဆိုပြီးတော့မြတ်စွာဘုရားကမိကွန်းထုတ်လိုက်တယ်ကထင်းစာဘိကုဤတွာယပတိစာဝိညာဏသဘောတိဝတ္ထုအယုံနှစ်ခုပေါင်းမှအ အသိစိတ်ဖြစ်တယ်ဆိုတာဘယ်လိုလဲတဲ့။ဟောဘယ်လိုဖြစ်တာလဲလို့ဆိုတော့အဲ့ကြတော့မှရှင်းပြတယ်။နှစ်ခုဆိုတာဘာလဲဆိုပြီးတော့ရှင်းပြတော့သက္ခုံစပတိစရူပိစဥပိစတိသက္ခုဝိညာဏသက္ခုံစသက္ခုပဒါရကို၎င်းရူပိစအစဉ်အယုံတို့ကို၎င်းပတိစအကြောင်းပြု၍သက္ခုဝိညာဏသက္ခုဝိညာဉ်စိတ်ဆိုရဲမြင့်သိစိတ်သည်ဥပိစတိဖြစ်ပေါ်လာ၏အဲ့တော့ပြောရတော့ရစွာနော်မျက်စိနဲ့အစဉ်အယုံနှစ်ခုကိုမိပြုလိုက်တဲ့အခါမှာသက္ခုဝိညာဉ်စိတ်ဖြစ်တယ်။ဒါသီးတဲ့ဉာဏ်စိတ်တွေနဲ့မဆိုင်ဘူး။သောတာဝိညာဉ်စိတ်၊ကာတာဝိညာဉ်စိတ်၊ဝါဝိညာဉ်၊ကာဝိညာဉ်။နော်။ဟရိယနဲ့ပေါင်းတတ်ကြတော့မနောဝိညာဉ်လို့ခေါ်တယ်။ဝိညာဏစိတ်ဆက်နော်။စိတ်ရှိစကိုခွဲလိုက်တဲ့အခါမှာသက္ခုဝိညာဉ်စိတ်၊သောတာဝိညာဉ်စိတ်၊ကာတာဝိညာဉ်စိတ်၊စိဝါဝိညာဉ်စိတ်၊ကာယဝိညာဉ်စိတ်နောက်ပြီးတော့မနောဝိညာဉ်စိတ်အလုံးကမနောဝိညာဉ်စိတ်ဝိညာဏ6ခုအဲ့ဒီမဲ့ဝိညာဏပပတဲ့မနောဆိုတဲ့စိတ်ကတသက်ရှိသေးတယ်။နော်အဲ့ဒီတော့ကအဲ့တော့တွာယဝိပဿနာရှုပုံကိုမြတ်စွာဘုရားကရှုရမယ့်တရားလေးတွေဘလို့ဖြစ်လာလဲဆိုတာရှင်းပြတာကိုယ်မှဖြစ်နေတာဆိုတာသိရမယ်။ကိုယ်မှဖြစ်တာမျက်စိနဲ့အစဉ်ဒီနှစ်ခုကိုအကြောင်းပြုပြီးတော့မြင့်သိစိတ်ဖြစ်လာ။ဒါပစ္စုပန်အကြောင်းကိုပြောတာ။သောတော်ကပြောခဲ့တယ်မြင့်သိစိတ်ဆိုတာအတိတ်ကညောင်းဖြစ်လာတဲ့ဝိပဿစိတ်ဖြစ်တယ်။အတိတ်ကငါထုတ်လုပ်ခဲ့တာဖြစ်တယ်။ဒါဖြင့်မျက်စိနဲ့အစဉ်အာယုံကပါတော့စဉ် supporting connection သူတို့ကြတော့ပစ္စုပန်အကြောင်းတရားနှစ်ခုပြောတာပဋ္ဌာန်းနဲ့ပြောမဲ့ဆိုရင်မျက်စိကပုရိသတာပစ္စယနော်သက္ခုကဒီစိတ်ကိုပုရိသတာတတ္တိနဲ့ကျေစုပြုတယ်နေသိယတတ္တိနဲ့ကျေစုပြုတယ်အထီတတ္တိအဝိကတတတ္တိနဲ့ကျေစုပြုတယ်ပဋ္ဌာန်းကြတော့အလုပ်လာတာသက္ခုရှိမှသက္ခုမျက်စိသည်ဒီမြင်သိစိတ်ကလေးကိုနေတရားတတ္တိနဲ့ကျေစုပြုတယ်ပုရိသတာတတ္တိနဲ့ကျေစုပြုတယ်အဋ္ဌိတတ္တိနဲ့ကျေစုပြုတယ်နော်အဝိကတတတ္တိနဲ့ကျေစုပြုတယ်သူရှိနေတော့ရူပအစင်းကြတော့အာရဗနာတတ္တိနဲ့ကျေစုပြုတယ်ဒါကပစ္စုပန်မှမျက်စိနဲ့အစင်းဒီနှခုသည်ပဋ္ဌာန်းနဲ့ဆက်ဆွဲပြလိုက်မယ်ဆိုရင်ဒိဋ္ဌိယပစ္စယောနဲ့အာရမဏပစ္စယောပေါင်းလိုက်တာပေါ့နှစ်ခုပေါ့နော်သူ့အကြောင်းနဲ့သူဖြစ်ကြတာအဲ့တော့အဲ့ဒီဇမသက္ခုဉ္စစိတ်တွေဖြစ်လာတာသူကကံကြောင့်ဖြစ်တာကံဆိုတဲ့အကြောင်းတရားကြောင့်ဖြစ်တာမှန်တော့လေပဲအမြင်ရှိနေတာမဟုတ်ဘူးပစ္စုပန်အကြောင်းတရားကိုမိပြီးတော့မှဖြစ်လာနိုင်သို့သောစနကတတိလို့ဆိုတဲ့ producing cause ကတော့ကံမယ်အတိတ်ကံကလုတ်ပေးလိုက်တာအကယ်၍အတိတ်ကံကမလုတ်ဖေးဘူးဆိုရင်သက္ကဝိညာဉ်စိတ်ဖြစ်တော့ဥပမာလူတယောက်မျက်စိပြက်သွားရင်လည်းသက္ကဝိညာဉ်စိတ်ဆိုဖြစ်တော့မျက်စိယောဂတဲ့တယောက်မျက်စိကွဲသွားတယ်ရှည်ရင်းယောက်ကွဲတာပဲဖြစ်ဖြစ်ခြားတစ်ခုယောက်ကွဲသွားရင်မျက်စိစိတ်ဖြစ်တော့ပဲတော့မှမဖြစ်နိုင်တော့ဒီဘဝမှာเนาะအဲ့ဒါကြောင့်မလို့ဒါကအကြောင်းတရားကံကအတိတ်ကံသည် producing cause ထုတ်လို့တဲ့အကြောင်းအခုပြောတဲ့သက္ခုပတာရတဲ့အစဉ်အယုံဒီနှစ်ခုဆုံးမိခြင်းသည် supporting condition supporting cause သူတို့ကိုအမိပြုပြီးတော့မှသက္ခုဝိညာဉ်စိတ်လေးဖြစ်တာသောသောသက္ခဝိညာဉ်စိတ်လေးရဲ့အကြောင်းတရားအစစ်ကဘသူရောကတ္တရာပဲ။နော်ကတ္တောဖြစ်တာသူက။အဲ့လိုသဘောပေါ့။အဲ့တော့ဒါကုသနာမှာဖြစ်နေတာလူတိုင်းလူတိုင်းမှာဖြစ်နေတဲ့ဟာပဲ။နော်ဘယ်နှခုရှိသွားလဲ။မျက်စိအကြောင်းသိပြီ။မျက်စိရဲ့ဘာထင်ပေါ်လာတဲ့အစဉ်အာယုံကြောင့်သိပြီ။ဒါယုတ်နှခု။အဲ့ဒီယုတ်နှခုပေါင်းဆက်လိုက်တဲ့အခါမှာ စကုဝိညာဉ်ဆိုတဲ့မြင့်သည့်စိတ်ကလေးဖြစ်လာတာစကုဝိညာဉ်ဆိုတဲ့မြင့်သည့်စိတ်လေးဖြစ်လာပြီအဲ့ဒါကိုဝိပဿနာဘလို့ရှုမယ်တတူတိုင်းပဲကိုယ့်ကိုကြည့်လိုက်နော်မျက်စိကိုကြည့်လို့ရတယ်အဲ့တော့မြတ်စွာဘုရားကဝိပဿနာရှုဖို့လေးကိုဘလို့ဟောတော့ဆိုစကုအတိတ်ဆံဝိပရိနာမိအညတာဘဝိမျက်စိဆိုတဲ့စကုဝတ္တရာယုတ်ကလေးအားတဲ့အနိစ္စသာဝရရှိနေတာမဟုတ်ဘူးငြိမ်းနေတာမဟုတ်ဖြစ်ပြီးပြက်နေတာဖြစ်စဉ်တစ်ခုတည်းမှနေတာဒီတိုင်းကြည့်တော့ငါမျက်စိမျက်ရှိနေတာပဲလို့ထင်လိမ့်မယ်လူရဲ့ခန္ဓာကိုယ်မှာရှိတဲ့ဆဲလေးတွေကပေါ်လာလိုက်ပြောင်းသွားလိုက်ပေါ်လာလိုက်ပြောင်းသွားလိုက်လို့ဖြစ်နေနော်အဲ့တော့မျက်စိဆိုတာအမြဲတမ်းတစ်ခါတည်းရှိနေတာမဟုတ်ဘူးရှိပတိလို့ပဲမျက်စိကကလေးမျက်စိနဲ့လူကြီးမျက်စိမတူတော့ဘူးနော်ကြည်တာမကြည်တာကွဲပြားခြားတာလားငြိမ်းနေတာမဟုတ်ဥမာမဲ့ပန်းလေးတပွင့်မဲ့ကြည်လိုက်ဒီပန်းလေးကဒီတိုင်းနေတာမဟုတ်ဘူးလေတဖြည်းဖြည်းရင်လာတယ်ပြီးရင်ညိုလာတယ်ပြီးရင်ခြောက်သွားတယ်ဟောပြောင်းလဲမှုနဲ့နေတာအဲပြောင်းလဲမှုတွေကိုလူတွေကမသိတာပါကြောင့်မသိတာတော့ဆိုတတိကိမဲ့နေလို့မသိတာစူဇန်သုံးသက်ဆင်ញမှုမရှိလို့သိတာမသိတာထို့တူပဲမျက်စိဟာစကုအတိတ်ဆံစကုဝတ္တရာယုတ်လေးဟာသာဝရမဟုတ်ဘူးဖြစ်ပေါ်လာလိုက်ပြောင်းသွားလိုက်ဖြစ်ပေါ်လာလိုက်ပြောင်းသွားအသည့်အသည့်လဲနေတာစိတ်စကုနဲ့ချက်ဖြစ်ပြီးရင်တခါအသည့်တစ်ခုဖြစ်တာလဲနေတာအပြဲတာပြောင်းလဲနေတာဝိပရိနာမိတဲ့အနိစ္စဆိုတာမမြဲတာဝိပရိနာမဆိုတာပြောင်းလဲနေတာပြောင်းလဲနေတယ်ဆိုတာကပကတိအနေထားကနေပြီးတော့ရုပ်လို့ရောသွားတာကိုပြောတာနော်အဲ့ဒါလဲသဘောပေါက်ရမယ်မမြဲဘူးဆိုတာဟုတ်လားဖြစ်လာပြီးရင်ပြတ်သွားတာဝိပရိနာမဆိုတာဖြစ်တာတောင်မှပထမဖြစ်တာနဲ့ဒုတိယဖြစ်တာမတူဒါကြောင့်ဘုလိုမျက်စိရလည်းတဖြည်းဖြည်းမုံလာတာရှိတယ်နော်အဲအားရရောလာတာရှိတယ်ဝိပရိနာမအစိုးပဲရောက်ရောက်သွားတယ်အညတာဘာဝိတမျိုးတစ်ပုံပြောင်းသွားတယ်လက်ရှိအနေထားဘုတော့အော်ပတ်မွင့်လေးကြည့်လိုက်လေအညတာဘာဝိစာပထမဆုံးကအဖူးလေးအဖူးလေးကနေပွင့်လာတယ်ပွင့်လာတဲ့အခါမှာလန်းလန်းဆန်းဆန်းရှိတယ်နောက်တဲ့ခါကျတော့ရင့်လာတယ်ရှင်းလာပြီးတော့ကျန်းလာတယ်ကျန်းလာပြီးတဲ့အခါမှာနွမ်းလာတယ်နွမ်းလာပြီးတော့ကြွေကျသွားဟောအဲ့ဒါဝိပရိနာမိအညတာဘဝီပြောင်းလဲနေတာတစ်ခုနဲ့တစ်ခုအပြဲတမ်းရှိနေတာမဟုတ်ဘူးလို့ဒီလိုပြောတာနော်အဲ့ဒီသကလုံးနေကိုမြတ်စွာဘုရားအလိုဟောတာသက္ခုသက္ခုပတ္တရာယုတ်တိအတိစံဖြစ်ပြီးရင်ပြည့်စည်သွားတာဖြစ်တော့ကြောင့်မမြဲဘူးဝိပရိနာမိပြောင်းလဲပြီးတော့သွားတယ်အညတာဘဝိတမျိုးတစ်ပုံဖြစ်သွားတယ်ရှိတဲ့အနေထားတစ်ခုမဟုတ်ပဲနဲ့တခြားအနေထားတစ်ခုရောက်သွားတယ်ဒါအတိစံတော့မျက်စိကိုရှူတာ။နောက်အစင်းအယုံကိုရူပအစင်းအယုံတို့သည်သူကြတော့ပလူရယ်နဲ့သုံးတာ။ဘာလို့လို့ဆိုအစင်းအယုံဆိုတာတခုတည်းမဟုတ်ဘူး။အများကြီးပဲကြည့်တာ။ဟုတ်။ပကြည့်ကားချက်ကြည့်ကြည့်လိုက်မယ်ဆိုလို့ရှိရင်ရုပ်ပုံတွေအများကြီးတွေ့တယ်။တပိနေတို့ကာလာတွေတို့မျက်စိတွေမှာအလုံးကတပြိုင်နဲ့လို့ပေါ်လာတာ။ဒါကြောင့်မို့ပလူရယ်နဲ့ပဲသုံးတယ်။မျက်စောပြားကတကယ်စနေကြတာ။မျက်လုံးတစ်လုံးနဲ့မှအမြင်စရာတွေအများကြီးလေကြည့်လိုက်ပဲဆိုရင်မျိုးစုံမြင်တာဒါကြောင့်ဘုလို့ရူပါလို့ဘဟုဝုတ်တို့ခေါ်တဲ့ပလူရယ်နဲ့သုံးလိုက်တာဟောအစင်အယုံတို့ဒီအနေစာဖြစ်ပြီးနေပျောက်ွယ်သွားကြလို့မမြဲကြဘူးနောက်ထပ်ပြန်ဖြစ်တဲ့အခါမှာလည်းဝိပရိနာမိပျောက်လည်းပဲသွားကြတယ်အညတာဘာဝိပုံစံပြောင်းသွားတယ်တခြားတစ်မျိုးဖြစ်သွားတယ်အညတာဘာဝိဝိပရိနာမိနော်န no, piang le tua jare, inya chaba wi no, te cha bong zan le pshi tua jare. Oh, biasi gu le wi patana shure, se ayong le wi patana shure. Shubi le ka jaro, pa piyo lai te le zho, saku wi nyin seku, shubo jara palu piyo ro. Yo bi pisi yo, yo bi hitu, yo bi pisi yo, saku wenya nanda obara ya. To bi hitu, to bi pisi yo, ane so, wibri nami yinjatawa wii. Aino, miensi ga lebe, mamyevu, seayu ga le mamyevu, มันมีเรหานะคูกูอมีปิ้วปี้တော့ဖြစ်ပေါ်လာတဲ့စက္ခုဝိညာဉ်စိတ်ကရောပဲမြင်မလဲအဲ့တော့ပြောတာเนาะသူရဲ့အကြောင်းတရားကမှမမြင်တာအဲ့ဒီအကြောင်းတရားကိုအမီပြုပြီးတော့စိတ်ဟာဘယ်လိုလုပ်ပြီးတော့မြင်နိုင်မလဲတိတတ်တဲ့အမွေအမိကမွေတဲ့ လူဟာပဲဘာမသိပဲရှိဘူးအမေဖေးကလည်းသိတယ်အမေဖေးသိလို့သာသမီးလည်းသိတယ်ဒီလိုဆိုလို့လားနော်သူရဲ့အကြောင်းတရားကသိလို့အကြောင်းတရားကမှမမြဲလို့မမြဲတဲ့အကြောင်းတရားကိုမိပြီးတော့ဖြစ်တဲ့စက္ကဝိညာဉ်စေရပဲမမြဲမလဲအဲ့လိုဆိုလို့တယ်ပေါ့နော် Aido, a jounty up to the second wages, they got a mew, jounty that day, the beautiful pillar day. Annie San called Baker, we, Pissy, and Badesa, Oban, Saku Winyan, good old Nason, but with the day. Jounty, Sither Kaina, yes, of ya. A jounty, Mamere, jounty, I will swear be no Saku wenye se ya palo lo mien na imale. Ma mien ra go jau miu biro pshinte. A jau ni aga pa ma mien ra. Du ju ni a palo lo mien mene. Ma mien u su ra go. Mi swami aga shim biyo biya. Era twa ya wipata nano kore. No. Era go ande se sinyin se da ji yam. Era lo sinyin se da ji yin. ကိုယ်မျက်စိလေးကိုအာယုပြုမျက်စိလည်းမပေါ်လာတဲ့အစဉ်ကိုအာယုပြုမျက်စိကလည်းမမြဲဘူးဆင်းရလည်းမမြဲဘူးအဲ့ဒီမျက်စိနဲ့အစဉ်တစ်ခုကိုကြောက်ပြုပြီးတော့ဖြစ်ပေါ်လာတဲ့စက္ခုဝိညာဉ်စိတ်အဲ့ဒီစက္ခုဝိညာဉ်စိတ်ကလည်းမမြဲဘူးဘာဖြစ်လို့မမြဲတယ်လဲနော်မမြဲတဲ့အရာကိုဆွဲပြီးတော့ဖြစ်လို့မမြဲတာဒါထင်ရှားအောင်ကြောက်ပြတာနော်အဲ့တော့ကြောင့် တွားရဝိပဿနာမျက်စိခေါ်တယ်လို့ပဲနောက်ဆက်ပြီးတော့ဟောရတဲ့ရှိသေးတယ်အသေးစိတ်နောက်တစ်ခါတောက်ရတိကြမှာဆက်ပြီးတော့ပြောမယ်တလောက်ဆိုလို့ရှိရင်နော်တွားရဝိပဿနာရဲ့သဘောတရားကိုနားလည်နိုင်ပြီပေါ့အသေးစိတ်နားလည်နိုင်အဲ့ဒါလို့နားလည်ဖို့အတွက်မြတ်စွာဘုရားကတွားရဝိပဿနာရှုနည်းကို ตายอยู่ดัดดีเกตาไลระนาตันอยู่ตวายะตุฏฐะมาขอถ่าได้นี้สนิทเพตาเนาะไอ้นี้เนี่ยวิปัตตนาชุบากูกูជីပြီးတော့อนุวิปัตตนาไอ้หลอวิปัตตนาชุได้คํามากูขณะกูมาเมเรสรว่าปะตะคูมาตุยมาบ่ผู้ไม่เมรู้สรแต่ตัวเนี่ยฤทธิ์กูติชินาเลไหนในคําบาผิดล่ะเนี่ย ตรัตตมุริตัมมมุริโหชอฉะไหนนอกสงเพชามาเป็นไหนตรัตตมุตัมมมุริเพชามาตอกะสระเพชาไหนมาဖြစ်တယ်ตอกะเพชามาစိတ်နှလုံးအေးချမ်မှုကိုရမှာဖြစ်တယ်ตอกะရှိနေတဲ့ပြပေတော့စိတ်နှလုံးအေးချမ်မှုရမှာမဟုတ်ဘူးအဲ့ဒီစိတ်နှလုံးအေးချမ်မှုဆိုတာကိုရရှိဖို့အတွက်ตรัตตมุဖေရမယ်ตรัตตมุဖေမှာตอกะကိုဖေနိုင်တယ်ဆိုတာကို တတိထားပြီးတော့တွားရဝိပဿနာတရားကိုရှုပွားနိုင်ရန်ကြိုးစားအထောက်နိုင်ကြပါစေကုန်သတည်း 你的家呀，心培呀，培呀，培呀，多多地，德玛地呀，亚西玛达利，内班查那古，也冇比内巴多讲，德玛地呀，亚西地呀，西丹亚利耶。ဓမ္မတပိဓမ္မတပိစင်ကျင်ပါစင်ကျင်ပါပြုလို့ကြ၍ပြုလို့ကြ၍အဝတ္တဒါနာဓမ္မဒါနာတရားလူတော်ကိုပြေလူကြပါကုန်၏တရားတော်မြတ်ကိုယုတိလီမြတ်စွာမမတသာအာယုန်ထားလေနာကြာကြပါကုန်၏တရားတော်မြတ်ကိုတတ္တဘဝုထုစုစုလို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအာထုပ်ပြုလို့ကြရသောဤကောင်းမှုဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းတော်ပံဖြစ်ပါစေသတည်းဤကောင်းမှုဤဘုရားကကိုအမိအဖာအဖို့ဘွားရှင်မျိုးညာတိတော်အားကုသိုလ်အမြဝင်ငါပါကုန်ဤသာသနာတော်ဆောင်နှံ့လောကဆောင်နှံ့တို့အားကုသိုလ်အမြာကုသိုလ်အမြာဝိငါပါကုန်၏ဝိငါပါကုန်၏31ပုံ31ပုံကျင်းနေကုန်သောကျင်းနေကုန်သောလုံးစုံများစွာလုံးစုံများစွာတတဝါတို့သည်တတဝါတို့သည်ကုသိုလ်အမြာကုသိုလ်အမြာကိုစီရကြကုန်သည့်ဖြစ်၏ကိုစီရကြကုန်သည့်ဖြစ်၏ကိုစိတ်နှပြကိုစိတ်နှပြချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းဖြစ်ကြပါစေကုန်သတည်း